ဒီကနေ့စတင်ကျင်းပတဲ့21ရာစုပင်လုံပြည်ထောင်စုငင်းငင်းရဲ့ညီလာခံကိုအမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်ပါတယ်။ဒီညီလာခံဟာရေရှည်တည်မြဲတဲ့ငင်းငင်းရေးတည်ဆောက်နိုင်ဖို့အတွက်အရေးပါတဲ့ဖြစ်စဉ်တစ်ခုဖြစ်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းများစွာအထောက်အကူဖြစ်စေတယ်လို့ပြောဆိုလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ကတင်ပြပေးပါပါရှင်
။အနေကြီးအစိုးရတက်လက်ထက်မှာဒေါန်ဆန်းစုကြည်ကိုရိုင်းကြီးမှုကျင်းပနေတဲ့21ရာစုပင်လုံပြည်ထောင်စုငင်းငင်းညီလာခံကိုဒီကနေ့မှနေပြည်တော်မှာစတင်ကျင်းပနေပြီးတော့အမေရိကန်ပြည်ထောင်စုကလည်းဒီညီလာခံကိုချီးစွမ်းလိုက်ပါတယ်။အမျိုးသားပြန်လည်တည်မြဲရေးနဲ့စီးလုံးညီညွတ်ရေးတွေအတွက်အားလုံးပါဝင်တဲ့ဆွေးနွေးပွဲတွေကိုလုပ်ဖို့စိတ်အားထက်သန်ကြတဲ့သူအားလုံးကိုအမေရိကန်ပြည်အောင်စုအနေနဲ့ချီးကျူးလိုကြောင်းဒီကနေ့မှာပဲရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။ဒီပြည်အောင်စုငင်းချိုင်းညီလာခံဟာနှစ်ပေါင်းများစွာပြည်တွင်းစစ်တမ်းခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ငင်းချိုင်းရေးရရှိတည်တံ့စေဖို့အထောက်အကူကောင်းတစ်ခုဖြစ်တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြည်ဝေကိုပြောပါတယ်
။ This is an important process towards a lasting peace.And the first step in an inclusive political dialogue that can help transform the country into a more democratic
union. ဒီနေ့ချင်းပါနေတဲ့21ရာစုပင်လုံပြည်ထောင်စုငင်းငင်းညီလာခံဟာမြန်မာနိုင်ငံမှာငင်းချင်းရေရှည်တည်မြဲဖို့အတွက်အရေးပါတဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ်။ပြီးတော့ခိုင်မာတောင်တင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းရမှာလည်းအထောက်အကူဖြစ်စေပါတယ်။ဒါ့အပြင်မြန်မာလူထုအားလုံးရဲ့ရပိုင်ခွင့်အခွင့်အရေးတွေဒင်းပြစ်ချက်ပြစ်လေးစားလိုက်နာရဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုပေါ်ပေါက်လာဖို့လည်းပထမခြေလှမ်းတစ်ခုလို့ဆိုရမှာဖြစ်ပါတယ်။
ဒီကနေ့ငင်းငင်းညီလာခံကိုတနင်္ဂနွေလုံးအစစ်အပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလက်မှတ်မထိုးထားတဲ့အဖွဲ့တွေပါတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လို့မဟာမိတ်လက်နက်ကန်အဖွဲ့၃ဖွဲ့ဖြစ်တဲ့ကိုကန့်လက်နက်ကန်အဖွဲ့တအန်းပလောင် AA ရခိုင်တပ်မတော်အပါအဝင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့တွေကတော့ဒီညီလာခံကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေကနေအင်အားတွေနဲ့တားဆတာဖြစ်ဖို့ခက်ခက်ခဲခဲစူးစမ်းအားထုတ်နေတဲ့မြန်မာနိုင်ငံအနေနဲ့ဒီညီလာခံကိုတက်ရောက်တဲ့သူတွေနဲ့မတက်ရောက်ကြတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေစီကနေကတိကဝတ်တွေရဖို့လိုအပ်တဲ့ရည်ရှိစိန်ခေါ်မှုတရက်ကတော့ရှိနေအောင်မှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့တတိပြုမိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်အာဏာချုပ်ငင်းပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
The United States will continue to support this process and those who work in good faith, which includes dedication to the articulation and consideration of differing points of view.
မနက်ကမှဒီကနေ့ပြည်သူတွေအားလုံးအကျိုးရလဒ်တွေလုပ်ပိုင်ခွင့်တွေခံစားနိုင်မဲ့ရရှိတည်တဲ့နဲ့ငင်းချင်ရဖို့ပြည်ရင်းစစ်တွေချုပ်ငင်းမှုမတူညီတဲ့ရှုထောင့်ပေါင်းစုံကနေစစ်စာတွေးခေါ်မှုတွေပြောဆိုဆွေးနွေးကြပြီးဒီအမြင်တွေကိုလည်းထက်သွင်းစဉ်းစားဖို့အားထုတ်တာအပါအဝင်အကောင်းမြင်ဝါဒနဲ့လှုပ်ဆောင်တဲ့သူအားလုံးတွေအမေရိကန်ပြည်အောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်လ31ရက်နေ့မှာစတင်ကျင်းပတဲ့21ရာစုပင်လုံပြည်ထောင်စုငင်းငင်းညီလာခံကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်လွှတ်တော်ဥက္ကဋ္ဌ2ဦးတမရော်ကာကွယ်ရေးဦးစီးချုပ် NCA မှလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကန်အဖွဲ့တွေကိုစောင့်ဗိုလ်ချုပ်မှုကြီးမူတူစေဖို့နဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေကိုစောင့်ဗိုလ်ချုပ်ကြီးအင်ပန်လာ NLD ပါတီရဲ့နိုင်ငံသူရဦးတင်ဦးနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့ကအဖွဲ့မှစကားပြောကြားခဲ့ပါတယ်ဒီညီလာခံကိုစက်တင်ဘာလ4ရက်နေ့အထိဆက်လက်ကျင်းပတော့မှာဖြစ်ပါရယ်ခင်ဗျာ
ကိုထက်အောင်ပတင်းပေးဖို့ခဲ့တာဖြစ်ပါရယ်ရှင်ဒီကနေ့စတင်ဖွင့်လှစ်တဲ့ပြည်ထောင်စုငင်းချင်းရေးညီလာခံကိုတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းအသီးသီးကအကြီးအကဲတွေနဲ့အတူမြန်မာနိုင်ငံဆန်ရအမေရိကန်တန်မတ်ဂျီစကော့မာရှယ်လည်းတက်ရောက်ခဲ့ပါတယ်အမေရိကန်ကမြန်မာငင်းချင်းရေးလုပ်ငန်းစဉ်ကိုလိုအပ်တဲ့ဤပညာကျွမ်းကျင်မှုအကူအညီတွေပေးရင်တွဲဆောင်ဆွေးနွေးအဖြစ်ရှာရေးကိုအပေးတိုက်တွန်းနေကြောင်းဒီအချိန်ခါဟာငြိမ်းချမ်းရေးအတွက်အခွင့်အခါကောင်းဖြစ်တယ်လို့တန်မတ်ဂျီစကော့မာရှယ်က VOA နဲ့တည်တံ့တွေ့ဆုံရမှာပြောဆိုထားတာဖြစ်ပါရဲ့ရှင်